ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကက်ဆီနိုလောင်းကစားရုံတစ်ခုကိုတနတ်သမားတယောက်ကဝင်ရောက်စီးနှင်ပြီးလူအချာကလောင်းကစားစပွဲကိုမီးရှို့ခဲ့ရမှာမိဖို့တွေကြောင့်တက်ရှုမွေးချက်ပြီးလူ36ယောက်ထပ်မံတိုက်ဆုံးခဲ့ကြောင်းအာနာနီကပြောပါတယ်။လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားတဲ့ chips တွေကိုကျောပေါ်ရီထဲအပြည့်ထည့်ပြီးထွက်ပြေးသွားတဲ့တနတ်သမားရဲ့အလောင်းကိုတော့ဒီကနေ့နဲ့ဆောင်းပိုင်းမှာပဲကက်ရရှိနေတဲ့ဟိုတယ်ထဲမှာတွေ့ခဲ့ကြရတာပါ။တနတ်သမားကတော့ကိုယ့်ဘက်သာအဆုံးစီရင်တော့ဝင်ရပါတယ်။မိဖို့တွေနဲ့မွေးချက်နေတဲ့အခန်းတွေကအလောင်းတွေကိုမိသားသမားတွေတွေ့ရှိခဲ့ကြပြီးအားလုံးကလည်းမိဖို့တွေကြောင့်အသက်ရှူချက်တည်ဆုံးခဲ့ရတာဖြစ်တယ်လို့မီလာမြို့တော်ရဲ့တပ်ဖွဲ့အကြီးကဲအော့စကာအယ်ဘတ်ရဲ့ဒေးကပြောဆိုခဲ့ပါတယ်။တည်ဆုံးသူတွေနဲ့တရက်တန်ရရသူလည်းမရှိပါဘူး။တကယ်မို့ကြောင့် Resort War Manila အသက်ကြီးဟိုတယ်ကနေညလုံးကလူပေါင်းရာနဲ့ချီထွက်ပြေးခဲ့ကြရမှာဒါပြင်းနဲ့ချီပြီးထိခိုက်ဒဏ်ရာအနည်းချင်းရခဲ့ကြပါတယ်။တကယ်မို့ကအချက်ဖက်ဝါရီတွေနဲ့ဆက်နွယ်မှုရှိတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။အများတိုင်းလူရဖို့တိုက်ခတ်တာဖြစ်နေတယ်လို့ယုံကြည်ရင်အကြောင်းလဲအန်ဒါဘန်ကအစိုးရမှပြောဆိုထားတာပါ။အင်္ဂလိပ်စကားပြောသူတနတ်သမားကဒေါ်လာ2,260,000လောက်တန်ဖိုးရှိတဲ့လောင်းစားရုံမှာငွေသားအစားလဲလဲကစားရတဲ့ chips တွေကိုကျောပေါ်ရီထဲထည့်ယူပြီးသွားပြီးနောက်ပိုင်းမှာတော့အန်ဒါဘန်ကအားလုံးကိုပြန်လဲသိမ်းဆည်းရမိခဲ့ပါတယ်။